ရားတော်ကိုရှုမှတ်ပွားများအထောက်ကျူစာဖို့အဋ္ဌံပိုင်းခြားတွင်မှတက်တောင်တက်တာနှင့်ရှုနိုင်ဖို့မိမိတို့စိတ်တိုင်းကြကျူစာပြီးတော့ပြုပြင်ပေးပါကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တိုင်းကြပြုပြင်ပြီးပြီဆိုရင်တရားကျင့်ကြံပွားများအားထုတ်လို့ခရီးတွင်လာတဲ့အခါမျိုးအရှုခံပေါ်မှာအတိအမြင်မှန်လာလို့ကိုရှုနေတဲ့အရှုဉဏ်အောက်မှာကိုပဲအရှုခံဒီဟာပြောင်းပြီးတုံရတဲ့အခါမျိုးကြတဲ့အခါဖြစ်ပြက်တွေသုံးသွားလို့ပဲနိဗ္ဗာန်ကိုအာယုံပြုမိသလိုလိုပြန်ပြီးအစားထိုးလိုက်တဲ့တစ်ဖက်ကတရားအပေါ်မှာဉာဏ်ကမကိန်းပြန်တော့ဤရက်နဲ့ဝေးသွားတာဒီအများကြီးရှိပါတယ်အဲ့ဒီသဘောတွေကိုမနီးကလည်းရှင်းလာခဲ့တာအလင်းရောင်အတွက်ကိုလည်းပဲရှင်းပြခဲ့တယ်ဉာဏ်ထက်လာတဲ့အခါမှာကြုံရမယ့်အခါအတိလေးဂိမ်းပြီးရှုနေကြကမ္မထံဒီပေါ်မှာနှစ်သိမ့်မှုတွေပေါ်မှာပြန်အာယုံပြုတ်ပြီးအရှုခံပေါ်အတိဉာဏ်ဂိမ်းပြီးမြင်အောင်ကြည့်နိုင်ဖို့ကိုလည်းလမ်းညွှန်ခဲ့ပြီးပြီတရားရှုမှတ်ပွားများလို့ခရီးတွင်လာပြီးအတိအမြင်တွေမှန်လာပြီးအပြက်တေကိုတဲ့လင်းမြန်စွာမြင်လာရတဲ့အခါကြုံကိုကြုံရမှာက10မျိုးအယောင်ထွက်ခါဉဏ်ထက်လာငါဖြာပီတိပေါ်လာသည်အယောင်ထွက်လာတဲ့အကြောင်းဉဏ်ထက်မြက်တဲ့အကြောင်းကိုတော့မနေ့ကရှင်းပြခဲ့ပြီယနေ့ပီတိပေါ်ပုံလေးကိုပြောပြအောင်မယ်ကြုံတိုင်းကြုံတိုင်းမှာယောဂီများအတွေ့ရည်ရှင်းနိုင်ဖို့အလွန်အရေးကြီးတယ်ကြိုတင်သိရမယ့်အရာတွေပေါ်မှာပိုင်းပိုင်းနိုင်နိုင်သိရမယ်ဆိုရင်တော့အကောင်းဆုံးပဲသဘောရှင်းသလိုရှင်းသလိုနဲ့အပေါ်ယံလေးသိလိုက်တဲ့အသည့်ကိုတကယ်အနှစ်ရောက်အောင်သိပြီလို့ကိုယ်ကိုယ်ကိုခံယူပြီးတော့ဒီနဲ့နေပြန်ရင်လေလမ်းဆုံးရောက်ဖို့ဝေးနေလိမ့်မယ်။အဲကြောင့်ယောဂီများရှုနေတဲ့အရှုခံကိုယ့်ရဲ့နှစ်သက်တဲ့တရိုက်ကမ္မထမ်းလေးတွေကိုရွေးပြီးဥတီရှုလာတဲ့ရုပ်တရားပဲဖြစ်ဖြစ်ဝေဒနာစိတ်ကိုပဲမူတည်ရှုရှုနောက်ဆုံးတော့တပြည့်ထဲပြက်တာကိုဓမ္မအမြင်ပေါ်မှာညံရောက်လာတဲ့အခါစင်ချီယာကွက်ထဲမှာကြံတဲ့သရဝါရီရဲ့ခြေရာတွေခြေရာတွေအလုံးဟာတဲ့သူ့ကိုလွှမ်းနိုင်တဲ့အရာမရှိပဲဒီခြေရာကွက်ထဲရောက်သွားသလိုဓမ္မာနုပတ္တနာတတိပဋ္ဌာန်အမြင်ကိုပဲနောက်ဆုံးစိုက်ထားပြီသစ္စာမြင်တဲ့အမြင်ကိုပဲစိုက်ပါလေ။အဲ့ဒီအမြင်တွေကိုအားကောင်းလာတဲ့အခါပေါ်လာတဲ့အရှုခံလေးတွေကိုကြည့်တဲ့အခါတပြည့်တည်းပြည့်ရတဲ့အမြင်မျိုးပညာအာယုန်လေးလည်းမပါတော့ဘူး။ပုံတရံနေရာလေးလည်းမရှိတော့ဘူး။ဓမ္မဖြစ်၍ဓမ္မပြည့်နေတယ်။သင်္ခါရပေါ်၍သင်္ခါရတရားပြည့်နေတယ်။ဒါကလွဲလို့မရှိတဲ့အမြင်ကိုဉာဏ်ကရှင်းလာခဲ့ရင်ဒိဋ္ဌိစင်တဲ့အမြင်နဲ့ရှုနိုင်နေပြီဒိဋ္ဌိကိုအပွားဉာဏ်နဲ့ပယ်တတ်ပြီးတော့ကိုရှုနိုင်နေပြီအဲ့ဒီယောဂီတွေသည်ရှုနေတဲ့အရှုခံပေါ်မှာအတိအမြင်တွေကို အားကောင်းလာတဲ့အခါငါကိုယ်တော့ကယုတ်တဘောကိုလည်းမသိနန္ဓမတိရဲ့တဘောကိုလည်းမသိခဲ့ဘူးသင်ပေးလာလို့ကြိုးစားလာတဲ့အခါဉာဏ်အမြင်မှာအံ့ဩစရာကောင်းလောက်အောင်ကိုယုတ်ကလည်းယုတ်အလုတ်ပဲလုတ်တယ်နန်းကလည်းနန်းအလုတ်ပဲလုတ်တယ်ဘသူဘသူမှသွားပြီးတော့ရောထွေးရှက်တင်နေဥလူဆက်ဆံခြင်းမရှိပဲယုတ်လည်းယုတ်သဘောအတိုင်းလေးပဲယုတ်အလုတ်ကလုတ်ပြသွားတယ်ဝေဒနာကလည်းဝေဒနာသဘောအတိုင်းပဲလုတ်ပြသွားတယ်စိတ်ကလည်းစိတ်သဘောထားအတိုင်းပညာသင်္ခါရကလည်းသူ့သဘောအတိုင်းပဲကိုယ်အလုတ်ကိုယ်လုတ်ပြသွားတာကိုဉာဏ်ကစောင့်ကြည့်တဲ့အခါရှင်းရှင်းလင်းလင်းပြက်ပြက်သားသားမြင်လာရပြီအဲ့ဒီအမြင်ရဲ့အောက်မှာယုတ်သဘောလေးကယုတ်အလုတ်လုတ်တာကိုထိုင်ကြည့်နေတဲ့တယောက်သောပုဂ္ဂိုလ်ကတဘာလုံနေတဲ့အလုတ်လေးကိုရှင်းနေအောင်မြင်နိုင်တယ်လို့မိမိကလည်းယုတ်တရားကိုရှုတဲ့အခါမှာယုတ်အလုတ်လုတ်တာကိုဉာဏ်ကနေပြီးတော့အမြင်ရှင်းစွာနဲ့မြင်နိုင်နေတယ်။ဝေဒနာလဲဝေဒနာလုတ်လုတ်ပုံကဉာဏ်လေးကစောင့်ကြည့်သူ့သဘောလဲရှင်းနေတာပဲ။စိတ်ကလည်းစိတ်အလုတ်လုတ်နေတာကိုဉာဏ်လေးကစောင့်ကြည့်သူ့သဘောကလည်းရှင်းနေတာပဲ။အဲ့ဒီကြတော့အရှုခံတရားပေါ်မှာမြင်လာတဲ့ဉာဏ်ကအာရကျေနပ်စရာကောင်းလောက်အောင်ကိုနှင့်သိမှုတွေဖြစ်လာလိမ့်မယ်အမြင်ဉာဏ်အားကောင်းလာလေရုပ်တရားကရုပ်အလုတ်လေးလုတ်ပြီးဖြစ်လိုက်ပြက်လိုက်ဝေဒနာကလည်းပြလာတဲ့အရှုခံတရားဝေဒနာလည်းသူ့ခံစားမှုတွေအလုတ်ကိုလုတ်ပြီးဖြစ်လိုက်ပြက်လိုက်ပဲစိတ်ကလည်းသိတဲ့အလုတ်ကိုလုတ်တယ်သူ့အသိလေးကလည်းသိလိုက်ပြက်လိုက်ပဲဒါတခုမှအစမ်းတကျမရှိဘူးအဲ့ဒီအစမ်းတကျမရှိတဲ့ရိုးရိုးရှင်းရှင်းလေးရဲ့သဘာဝလေးကိုဉာဏ်ကနေပြီးအာယုံစိုက်လို့အမြင်ရှင်းရှင်းနဲ့အတိအားကောင်းလာတယ်အမြင်အားကောင်းလာတယ်ဉာဏ်မှာစင်ကြယ်လာတဲ့အခါယောဂီတို့ရဲ့တန်တန်မှာနှင့်သိမ့်မှုဖြစ်လာလိမ့်မယ်အဲ့ဒီနှင့်သိမ့်မှုသည်ဟောဒီခန္ဓာကိုယ်ကစက်သိမ့်မွေဉင်ထတယ်ဆိုတဲ့စတင်ဖြစ်ပေါ်လာတဲ့နှင့်သိမ့်မှုလေးကိုခုတ်တကပီတိလို့ပြောခဲ့တယ်။အဲ့ဒီတဲ့အနေငယ်ကြံ့ကြံပြီးအာကောင်းတဲ့နှင့်သိမ့်မှုလေးကိုအနိကပီတိလို့လဲဘုဇင်ခုနှစ်ပါးမှာရှင်းထားပေးတယ်နော်။ကိုရှုနေတဲ့အရှုခံအာယုန်လေးပေါ်မှာအမြင်မှန်လာတဲ့နေရာဌာနပုံတရံတွေမတွေ့ဓမ္မဖြစ်၍ဓမ္မပြည့်တဲ့သင်္ခါရတရားပေါ်မှာအမြင်ဉာဏ်ကိမ့်ပြီးတော့ဖြစ်ပျက်ဒီကိုရှုလာနိုင်တဲ့ယောဂီတိုင်းမှာအဲ့ဒီခန္ဓာကိုယ်ကြီးမှာတိမ်ကနေညိမ့်ကနေနဲ့ကိုတဲ့နှစ်သိမ့်မှုတွေအားကောင်းလာတယ်။ဒါကိုလည်းပဲအောက်ကန္တိကပီတိအနေနဲ့လည်းပဲတဲ့ရင်ထဲမှာလှက်လှက်လှက်လှက်နဲ့အေးစိမ့်သွားတဲ့သဘောကိုပြောခဲ့ပြီးပြီ။အဲ့ဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့အရာလေးတွေမှာဒီဖြစ်အားကောင်းလာတာမိမိတို့တဲ့ကန်းဆက်မှာလှိုင်းပုတ်တဲ့အခါမှာအေးလေးတွေတန်မှန်လေးတွေဟာတိုင်းဘောကိုရောက်လိုက်တိုင်းအောက်ကိုပြန်ပြီးတော့နှိမ့်သွားလိုက်တခါလိုင်းဘောကိုပြန်ရောက်လာလိုက်အဲ့ဒီလိုလေးရဲ့ညှိနေတဲ့အသွင်သဏ္ဍာန်လေးတွေကိုလည်းနှစ်သိမ့်မှုအနေနဲ့ကြုံမှာပဲတိုင်းစီနေသလိုမျိုးညှိငနေသိမ့်ငနေဖြစ်နေတယ်နော်အဲ့ဒီလိုဖြစ်နေတဲ့အခါမျိုးကိုဥပေကပီတိနဲ့လည်းပြောခဲ့တယ်အန္တာကိုကြီးပေါ့ပန်းမြောက်ကျွနေတာကိုလည်းဒီပီတိထဲမှာရှင်းခဲ့တယ်ဂျုံကိုဂျုံရမှာအဲ့ဒီကနေပြီးတဆင့်တဲပြီးတော့ထပ်ပြီးအားကောင်းလာတဲ့နှစ်သိမ့်မှုကအန္တာကိုကြီးမှာတဲ့အလွန်ကိုအချင်းကြာကြာနေနိုင်ပြီးတော့ချမ်းသာနေတယ်အဲ့ဒီချမ်းသာနေတဲ့ချမ်းသာမှုဟာအလွန်ကိုပဲအာရနှစ်သိမ့်ပြီးကြည်နူးစရာကောင်းလောက်အောင်ကိုယုံမယုံကြုံဘူးမှသိနိုင်တဲ့ဖရဏပီတိမျိုးကိုလည်းပဲတဲ့ရှင်းပြတယ်နော်တစ်ခုချင်းတစ်ခုချင်းရှင်းပြတဲ့အခါမှာသဘောလေးတွေကြုံတိုင်းကြုံတိုင်းဒါပီတိရဲ့သဘောပဲလို့သိအောင်လို့ပြောခဲ့တာတကယ်ဖြစ်ပျက်တွေကိုအလင်းမြန်မြင်လာပြီးစိတ်ခင်စိတ်လေးမြင်လာတယ် ဒီတိုင်းဒီတိုင်းမှာတပြက်သေးပြက်တာကိုမြင်နေရတဲ့ယောဂီရဲ့အမြင်အားတွေကောင်းလာတဲ့အခါရှုနေတဲ့အရှုခံတရားတွေသည်ဉာဏ်အောက်မှပျောက်သွားတယ်လို့ထင်ရအောင်ကိုယ်ရင်ထဲမှာနှင့်သိမ့်နေပီတိတရားတွေဟာဩရုပ်တရားကလည်းရုပ်အလုတ်လုံနေပါလားဝေဒနာတရားကလည်းဝေဒနာအလုတ်လုံနေတာပဲစိတ်တရားကလည်းစိတ်အလုတ်လုံနေတာပဲလို့ရုပ်တရားနံတရားတွေရဲ့အလုတ်လုံပုံလေးကိုအမြင်ရှင်းရှင်းနဲ့စောင့်ကြည့်ပြီးပိုင်ပိုင်နိုင်နိုင်မြင်လာရတဲ့တဲ့အမြင်ဉာဏ်အောက်မှာယောဂီတို့ရဲ့တန်တန်နှလုံးသားမှာနှစ်သိမ့်အာရမှုတွေဖြစ်လာတယ်အဲ့လိုနှစ်သိမ့်အာရမှုဖြစ်လာတဲ့အပိုင်းမှာဝဏရှုနေကြယုံနံအရှုခံတွေကိုမမြင်တော့ဘူးယုံနံအရှုခံတွေကိုမမြင်တာကဘာကွယ်သွားလို့လဲမေးတော့အခုဖြစ်ပေါ်လာတဲ့နှစ်သိမ့်မှုပီတံတရားကကွယ်သွားပြီဒီနှစ်သိမ့်မှုပီတိတရားလေးသည်ဘာကြောင့်ဖြစ်တယ်လဲမိမိရှုနေတဲ့အရှုဉဏ်ကမြင်နေရတဲ့အရှုခံတွေရဲ့သူ့အလုတ်လုတ်ပုံလေးကိုရှင်းရှင်းလင်းလင်းပိုင်ပိုင်နိုင်နိုင်တပြက်သေးပြက်တာကိုမြင်နေရတဲ့အခိုက်မှာရင်ထဲမှာနှစ်သိမ့်မှုတွေကအာကြီးလာတယ်နှစ်သိမ့်မှုတွေအာကြီးလာတဲ့အတွက်ကြောင့်မလို့လေဩဖယားကိုမြင်တယ်ဖယားကိုမြင်တယ်ဆိုတာတရားသိမှမြင်နိုင်တဲ့အမြင်မလားလို့ရင်ထဲမှာယရနာ၃ပါးအပေါ်ကိုခိုက်သွားလောက်အောင်ကိုကြည်နူးမှုပီတိဖြစ်ပေါ်လာတယ်နော်အဲ့ဒီကျင့်တတ်စရာကောင်းတဲ့ကြည်နုမှုပီတိတရားတည်ပင်တကူလုံးကိုလွှမ်းခြုံသွားတဲ့အတွက်စီရီထက်ထဆိုင်ထားတဲ့ဂွမ်းကြီးလိုပဲတဲ့ငြိမ့်ပြီးတော့မှချမ်းသာတဲ့ချမ်းသာမျိုးကိုဘာနဲ့မှဥမာပြီးလို့မရနိုင်တော့အောင်ကိုကျင့်တတ်စရာကောင်းနေတယ်အဲ့ဒါလိုဖြစ်သွားတဲ့အခါမှာခန္ဓာရှုနေတဲ့အရှုခံတရားတွေဟာဉာဏ်အောက်မှာတဲ့မတွေ့ရဘူးနော်နှစ်သိမ့်မှုဆိုတဲ့အရှုခံကပေါ်နေတာကိုအဲ့ဒီအချိန်ကမှဩအရှုခံတရားတွေလည်းမရှိတော့ပါလားဖြစ်ပြီးပြက်နေတာဩဉာဏ်အောက်မှာပဲမတွေ့တော့ပါလားနှစ်သိမ့်နေတဲ့ချမ်းသာမှုအပေါ်မှာအာယုံပြုပြီးတော့မဲ့ရသလိုလိုဖိုးရသလိုလိုဖြစ်ပြက်ဆုံးသွားသလိုလိုနဲ့ကျင့်တတ်တည်းအဲ့ဒလိုအခါမျိုးမှာအနီးကပ်ဆုံးရောက်နေရာကနေအဝေးဆုံးကိုလွင့်သွားပြန်ပြီဘလောက်နစ်နာစရာကောင်းလဲဆိုတာလေးတွေယောဂီတော်စင်များပထမရှင်ပေတုန်းကပီတိ၅မျိုးကိုတစင်ချင်းတစင်ချင်းရှင်ပေခဲ့တာအခုပြောလိုက်တဲ့အခါကျတော့မိမိတို့နိကပ်လာတဲ့အချိန်ကမှဒီပီတိတွေဟာတပြေးပြေးနဲ့အားကောင်းလာတဲ့အစိမ့်လေးတွေစင်ကဲစင်ကဲပေါ်လာတယ်။တချို့များဘလောက်တောင်ကြည်နူးကျဉ်တ်သွားလဲမေးရင်မျက်ရည်တွေဖြိုင်းဖြိုင်းဖြိုင်းဖြိုင်းကြက်လောက်အောင်ကိုကြည်နူးနေတယ်။ဒါလေးတွေဟာသဘောထားမှန်အောင်တော့သိဖို့အရေးကြီးပါလေ။ကိုယ်တန်တန်ဖြစ်ပေါ်လာတဲ့တရားလေးတွေရဲ့နှစ်သိမ့်မှုအပေါ်မှာဉာဏ်ကောင်းလေးကလက်လိုက်လို့များအရှုခံပီတိကိုကြည့်လိုက်နိုင်လို့ဖြစ်ပျက်ကိုရှုလိုက်နိုင်ရင်အဲ့ဒီရဲ့အဆုံးမှာအဖြေတစ်မျိုးထွက်သွားတယ်ဒီပေါ်မှာမရှုနိုင်ခဲ့ရင်လည်းဒီကြည်နူးကျဉ်တ်နေတဲ့အရာကိုမိမိကတဲ့ရှုနေကြကမ္မထမ်းမှာပြန်အာယုံပြုတ်ပြီးတော့ရှုလိုက်မယ်ဆိုရင်ဖြစ်ပျက်တွေဟာဉာဏ်အောက်မှာပေါ်ပြီးသူ့ရဲ့အဆုံးမှာလည်းအဖြေတစ်မျိုးရအောင်မှာပဲဉာဏ်အားဖြင့်မျက်မှောက်ပြုတ်သိနိုင်တဲ့လမ်းဆုံးဟာဘယ်နေရာမှာရှိတယ်ဆိုတာအရှုခံရဲ့အပြက်လန်းဆုံးမှာပဲပြမှာမိမိတို့ကရှုနေတယ်သိမြန်စွာမြင်နေရတယ်အဲ့ဒီမြင်ရကနေအာယုံတစ်မျိုးကအရှုခံအနေနဲ့ပေါ်လာတဲ့နှစ်သိမ့်မှုကိုကျဉ်းနှံ့မှုကိုအာရမှုဖြစ်နေတာကိုတကုတ်လုံးမှသိငြိမ်ပြီးတော့အချင်းနေတာတွေကိုဖြစ်ပျက်ဆုံးလို့ဖြစ်လာတာပဲလို့ထင်တတ်တယ်နော်ဒါဟာမတူရဲ့လက်စားချဲလို့မှတ်ထားအဲ့ဒါကိုမှမရှင်းနိုင်ရင်ဒါကိုမှကျေနပ်ပြီးတော့သူ့နောက်ကိုပါသွားရင်အလွန်နိကန့်နေတဲ့နေရာကနေအဝေးဆုံးနေရာကိုရောက်သွားတဲ့အတွက် ဘလောက်နစ်နာတယ်လဲဆိုတာကိုသိစေခြင်းနဲ့အတွေ့ဘုရားရှင်ကိုတော်မြတ်ကြီးကလည်းကိလေသာညစ်ညူးကြောင်း၁၀ပါးကိုဟောခဲ့တာပါအခုမိမိတို့ကကြည်လင်နေတဲ့ဉာဏ်မှာနှစ်သိမ့်တဲ့ပိဋိတရားကိုမရှင်းနိုင်တဲ့အတွေ့ဒီပေါ်မှာတာယာနှစ်သိမ့်သွားတဲ့အာရကြည်နူးမှုနောက်ပါသွားတော့ကိလေသာအညစ်ကြေးလွန်သွားရပြီဉာဏ်မှာကိလေသာတွေဖုံးအုပ်သွားတဲ့အတွေ့ကြောင့်မလို့ဘလောက်နှစ်နာသွားလဲစင်ကြင်နေတဲ့အမြင်သည်ဘလောက်များနောက်ဆုတ်ပေးလိုက်ရလဲဆိုတာဒီကံနေတဲ့အရာလေးဝေးကွာသွားတာကိုကရှင်းသွားပြီဒါကြောင့်မလို့ဩစေပါသောတရားရှိတယ်အဲ့ဒီစေပါသောတရားတွေမှာအလင်းရောင်လေးပဲအတုအယောင်နေနဲ့လာနိုင်ပါလားဖြည့်မြတ်တဲ့ဉာဏ်ကလေးပဲတဲ့ဘက်ဖို့နိဗ္ဗာန်ကိုရတယ်လို့လူမျိုးလှည့်စားသွားနိုင်ပါလားအခုနှစ်သိမ့်မှုပီတိကလည်းတကူလုံးမှာသိမ့်ငြိမ်အေးချမ်းပြီးတော့ရေဦးပေါင်းအလုံးတစ်ထောင်ညသိရေတွေလောင်းလိုက်တယ်လို့အေးစိမ့်သွားတယ်ဆိုတဲ့နာကြားလိုက်ရတဲ့ဘ ഹു တုဒ္ဒကိုအဲ့ဒီမှာအစာသွင်းပြီးရှုနေကြအရှုခံဒီကိုမတွေ့ဘဲနဲ့ဒီနှစ်သိမ့်မှုနဲ့နေနေတဲ့အပိုင်းလေးကိုပဲဖြစ်ပြက်တည်းဆုံးသွားလို့မဉဏ်ဖွဉဏ်ရနေတယ်လို့မျိုးကိုကိုကိုလှည့်စားတဲ့အောက်မှာမျောမသွားဖို့အတွက်ကိုယနေ့သတော်စင်များအတွက်ကြိုးစားပြီးတော့စေရနာအဖြစ်နဲ့ရှင်းပြပါလေ။ယောဂီများဒီလမ်းကိုရောက်လို့များကြုံလာမည်ဆိုရင်နှစ်သိမ့်မှုပီတိတရားရဲ့ဆွဲဆောင်မှုနောက်ကိုမပါဘဲဒါလည်းပဲအရှုခံပါလားလို့သင်မြန်စွာသိဉဏ်ကိန်းပြီးသူ့ရဲ့အကြောင်းရှိလို့ပေါ်လာတဲ့ဓမ္မအကြောင်းကုံလို့ပြက်နေပုံလေးကိုဆက်ရှုရင်းနဲ့ဖြစ်ပြက်နဲ့မက်ကြိုက်အောင်ကြိုးစားလိုက်ရင်လမ်းဆုံးပန်းတိုင်တွေ့မှာပါ။ဒါကိုမဖြေရှင်းနိုင်လို့မိမိအနေနဲ့ဒီဟာကိုအရှုခံအနေနဲ့ခွာပြီးတော့မှရှုနေကြဖြစ်ပြက်ကမ္မထံကိုပြန်ပြီးဉာဏ်ရောက်အောင်ဆက်ရှုလိုက်ရင်လေဒီဖြစ်ချင်းပြက်ချင်းရဲ့အဆုံးကိုမျက်မှောက်ပြုမျက်မှောက်ပြုသိမြင်နိုင်တာဖြစ်တဲ့အတွေ့ယောဂီတိုင်းယောဂီတိုင်းဒီဒီရောပေါ်စားတတိလက်လွတ်ပြီးအမောင်ဖုံးတဲ့အောက်ကိုပြန်မရောက်နိုင်အောင်ဒီကံလာတဲ့အခါမှာဓာရီဟာဒုက္ခပိတတ်တဲ့တရားတွေဉာဏ်အကြည်ကိုတဲ့အယောင်တွေစိုးပလိုက်ပြီးတော့ကိလေသာညစ်ညူးတာတွေကိုကိုယ့်ရဲ့တဏ္ဍာအလွှမ်းခံလိုက်ရင်ညစ်နာရမယ့်အချက်တွေပါလားလို့ပိုင်ပိုင်နိုင်နိုင်သိပြီးတော့ကျူတင်သိတဲ့အတွက်ကြုံလာခဲ့ရင်ဖြည့်ရှင်းနိုင်ဖို့လွယ်ကူသွားပါပြီ။အဲ့ဒီအသိဉာဏ်လေးတွေကိုတန်တန်မှာကြုံတိုင်းကြုံတိုင်းရှင်းနိုင်ဖို့ရှုနေကြကမ္မထံလေးတွေကိုရှုပြီးတော့လမ်းဆုံးကိုရောက်အောင်ကြိုးစားဖို့ပေါ်လာတဲ့နှစ်သိမ့်မှုပီတိတရားဟာမိမိတို့ရဲ့တန်တန်မှာအရေးပေါက်ကြီးငယ်ကြလောက်အောင်ကိုလည်းနှစ်သိမ့်မှုတွေဖြစ်တတ်တာတွေကိုလည်းမမေ့ပါနဲ့။ရင်ထဲမှာလှိုက်လိုက်လှက်လိုက်ပြီးတော့ကြည်နုချမ်းသာနေတဲ့အခါမှာဩတရားကိုတွေ့ရင်ဖရာကိုတွေ့တယ်ဆိုတာသိမှန်ပါလားအဲ့ဒီအချိန်ကမှဖရာပေါ်မှာလဲကြည်ညိုတဲ့သဒ္ဓါတရားတွေတစ်ခုလုံးကိုပြန့်နှံ့စိတ်လာတယ်တရားအပေါ်မှာလဲကြည်နုတဲ့ကြည်ညိုမှုတွေပြန့်နှံ့စိတ်လာတယ်ဟောကြားပြီးတဲ့ဆရာသမားတန်ဃာတော်ရှင်မြတ်ဒီပေါ်မှာလဲကြည်နုတဲ့ပိဋိတရားတွေကလွှမ်းမိုးပြန့်နှံ့သွားတယ်အဲ့ဒီလိုပြန့်နှံ့တဲ့အချိန်ဘလောက်ချမ်းသာမလဲဆိုတာလေးကိုအာယုံပြုလိုက်ပါအဲ့ဒီချမ်းသာမှုသည်ကိုရှုနေတဲ့အရှုခံတွေဖြစ်ပျက်ဆုံးသွားလို့မဟုတ်ဘူးနော်ဒီကတဲ့အခါမှာပီတိ၅မျိုးနှိမ့်ဆက်လိုက်မယ်အဲ့ဒီတရားတွေအပေါ်မှာကြိုးစားဖြည့်ရှင်းပြီးရှုနေကြကမ္မထံဖြစ်ပျက်ပေါ်လာတဲ့ပီတိရဲ့ဖြစ်ပျက်တွေကိုရှုရင်းနဲ့လမ်းဆုံးပန်းတိုင်နိဗ္ဗာန်ကိုအရောက်တက်လမ်းနိုင်အောင်ကိုယ်တည်နေတဲ့အတိလေးတွေအာကောင်းဖို့အာကောင်းနေတဲ့ပုဂ္ဂိုလ်ကလည်းအမြင်ကြည့်တဲ့ကြည်ဖို့ကြည်လာတဲ့ပုဂ္ဂိုလ်ကလည်းကြုံလာတဲ့အခါမှာပြီးရောပောစာခြင်းကင်းရအောင်လို့ရှင်းပြထားတဲ့တရားလမ်းကြောင်းဖြောင့်တန်းနေတဲ့နေရာမှာအရောက်တက်လမ်းနိုင်ဖို့ကြံရှိတဲ့အချိန်လေးတွေမှာသုံးလဝရိယလေးတွေစိုက်ပြီးတလဲကြိုးစားရှုပွားအားထုတ်ပြီးနေကြပါ